တွင်းမှာတော့သမရဩဃာမအစိုးရအုပ်ချုပ်ရေးနဲ့ပတ်သက်လို့အသေးစိတ်စစ်ဆေးမှုတွေဟာစိတ်လှုပ်ရှားစရာအကောင်းဆုံးအခြေအနေကိုရောက်သွားနိုင်ပွဲရှိနေပါတယ်။ပြီးခဲ့တဲ့နှစ်ကလစ်ဗျားနိုင်ငံဘန်ဂါဇီမြို့မှာအမေရိကန်ကောင်စစ်ဝင်ရုံးအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေထပ်ပြီးရှိလာနေတယ်လို့ပဲအမေရိကန်အခွန်ဌာန IRS ကလည်းဌာနရဲ့အမှားကျူးလွန်ခဲ့မှုကိုဝန်ခံခဲ့ပါတယ်။အမေရိကန်သံအမတ်ခရစ်စတိုဖာစတီဖင်စ်နဲ့အတူအမေရိကန်သုံးဦးတပ်ဖြတ်ခံခဲ့ရတဲ့ဘန်ဂါဇီမြို့ကအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေမပြည့်ပြတ်သေးတဲ့သဘောရှိနေချိန်မှာပဲ ABC သတင်းဌာနကဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့အကြမ်းဖက်အဖွဲ့အစည်းတွေပါဝင်ပတ်သက်နေတဲ့အပေါ်မှာအမေရိကန်နိုင်ငံဂျာယီဌာနကဒီကိစ္စကိုမေးမိန်အောင်လုပ်ခဲ့တဲ့ဆိုတာကိုပြသတဲ့အီးမေးလ်တွေသူတို့မှရရှိထားတဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။ဒီလိုပေါက်ချခဲ့တဲ့တွင်ရေးကိစ္စတွေကြောင့်လွှတ်တော်အတွင်းအထူးသဖြင့် Republican အများစုထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာစုံစမ်းစစ်ဆေးမှုအသစ်တွေတဖန်ဖြစ်လာခဲ့တာပါ။ဘန်ဂါဇီကိစ္စစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ California ပြည်နယ် Republican အောက်လွှတ်တော်အမတ် Derek Isaac ကအခုလိုပြောပါတယ်
။ Our goal in this investigation is to get answers.
ဒီစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးဖြစ်ရှင်းချက်တွေထွက်ပေါ်လာရေးဟာကျွန်တော်တို့ရဲ့ရည်မှန်းချက်ပန်းနိုင်မှာပဲ။
အမေရိကန်သမ္မတဘရက်အိုဘားမားဒုတိယအကြိမ်ပြည်လဲအရွေးခံရရေးအကြီးအကျယ်ကြိုးပမ်းနေချိန်မှာဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့စက်တင်ဘာလဒီဘန်ဂါစီမြို့အမေရိကန်ကောက်စစ်ဝင်ရုံးတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အမေရိကန်ပြည်သူတွေကိုသတင်းအချက်အလက်အမှားတွေပေးခဲ့တဲ့ဆိုတော့ဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်လို့မဟုတ်မှန်တဲ့အကြောင်းသမ္မတအင်ဘူရောကအချိန်တော်ကြာညှင်းဆန်ပြောဆိုလာခဲ့တာဖြစ်ပါတယ်။အင်ဘူရောပြောခွင့်ရဂျေးကာနီက
This would be more significant ifWe didn't acknowledge from the beginning that extremists were likely involved. This is an effort to.
တကယ်လို့သာဆွေးရောက်ဖွဲ့ပြီးပါဝင်ပတ်သက်နိုင်ွယ်ရှိတယ်ဆိုတာကိုအစောပိုင်းကတည်းကကျွန်တော်တို့လက်မခံခဲ့ဘူးဆိုရင်ဒီပြဿနာကပိုပြီးတော့ထင်ရှားသွားအောင်ပါ။အခုကကျွန်တော်တို့အစိုးရကဖုံးကွယ်မထားခဲ့တဲ့အရာတွေကိုဖုံးကွယ်ထားပါတယ်ဆိုပြီးတော့ဆွဆွဲဖို့တက်တက်ကြိုးပမ်းနေကြတာဖြစ်ပါတယ်။
အစိုးရရဲ့လူဝဲကြံစီမှုသတင်းတွေကိုအထူးစိတ်ဝင်စားနေကြသူတွေကတော့တောက်ချနေကထွက်ပေါ်ခဲ့တဲ့နောက်ထပ်စိတ်ဝင်စားစရာသတင်းတရက်ကြောင့်အရန်ကိုစိတ်လုံတရှားနားဆွင့်ခဲ့ကြပြန်ပါတယ်။အဲဒါကတော့အမေရိကန်အခွန်ဌာန IRS က Republican Party နဲ့ဆက်ဆက်နေတဲ့ Tea Party အဖွဲ့တွေကိုတမင်ရည်ရွယ်ပြစ်မှတ်ထားပြီးပြီးခဲ့တဲ့နှစ်ကအခွန်စစ်ဆေးမှုတွေကိုအရှိန်မြင့်လှုပ်ဆောင်ခဲ့တဲ့အကြောင်းထုတ်ဖော်ဝန်ခံခဲ့တာဖြစ်ပါတယ်။သမ္မတဥပမာရဲ့အစိုးရအသုံးစေးစီမံခန့်ခွဲမှုနဲ့အခေါ်ကောက်ခံမှုဆိုင်ရာမူဝါဒတွေကိုစန့်ကျင်တဲ့ရှီယိုဆွဲ conservative အဖွဲ့တွေကိုပြစ်မှတ်ထားပြီးသူတို့အပေါ်စစ်စစ်ဆက်ဆက်စစ်ဆေးမှုတွေလုပ်ဖို့မလျော်မကန်ဆောင်ရွက်ခဲ့မိတယ်လို့ IRS ကဝေခံပြောဆိုခဲ့ပေမဲ့နိုင်ငံရေးပါတီဆွဲကြောင့်ဒီလိုလုပ်ခဲ့တာမဟုတ်ဘူးလို့ဆိုပါတယ်။ IRS ဟာရန်ကားတဲ့နေတွေသုံးပြီးလှုပ်ကြံခဲ့တယ်လို့ Republican ထိတ်ထန်အထက်လွှတ်တော်အမတ်တဦးဖြစ်တဲ့ Mitch McConnell ကဆက်ဆွဲပြောဆိုလိုက်ပါတယ်။အမေရိကန်အချက်လွှတ်တော်အမတ်ကားလေဗင်ကတော့ IRS နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်အကြောင်းကတိပေးပြောဆိုပါရယ်။သမ္မတအင်ပြူရောပြောခွင့်ရသူဂျေးကာနီကလည်း IRS ရဲ့လုပ်ရက်တွေဟာလျော့ကပ်မှုမရှိတဲ့လုပ်ရက်တွေဖြစ်တယ်လို့ဆိုပေမဲ့ IRS ဟာနိုင်ငံရေးအရာလွတ်လပ်တဲ့အဖွဲ့အစည်းဖြစ်တယ်လို့မှတ်ချက်ပြုပြောခဲ့ပါရယ်။ဒီဂျော့ထရီအမေရိကန်သမ္မတဥပမာဟာပြည်ထောင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တူရကီဝန်ကြီးချုပ်ရီစစ်ပ်တေယစ်အာဒိုဝန်တို့နဲ့ဒီသတင်းပတ်တွေ့ဆုံမှုတွေအတွင်းမှာစီးရီးယားနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့အထူးခြားခြားဆွေးနွေးသွားလိမ့်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းတစ်နှစ်ကြာလာခဲ့ပြီဖြစ်တဲ့စီးရီးယားပြည်ပခါတွေအဆုံးသက်ရေးယူရပြီးလာမယ့်ဇွန်လအစောပိုင်းမှာကျင်းပမယ့်ငြိမ်းချမ်းရေးဆွေးနွေးပွဲကိုစီးရီးယားအစိုးရနဲ့အတိုက်ခံညွှန်ပေါင်းအဖွဲ့တို့တက်ရောက်လိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ဖြစ်နိုင်ခြေရှိတဲ့စစ်ဆက်ညှိနှိုင်းသူတွေရဲ့နာမည်စည်းရင်းကိုစီးရီးယားအစိုးရကသူ့ရဲ့မဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံကိုတင်ပြခဲ့တာကိုရုရှားရဲ့ပြောပြချက်နဲ့သိခဲ့ရတဲ့အကြောင်းမစ္စတာကယ်ရီကပြောခဲ့တာပါ။ဒီအကြောအတွင်းမှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကစက်တင်ဘာလကုန်နောက်ဆုံးထားပြီးအသုံးစိတ်တွေဖြတ်တောက်နိုင်မှုအတွေ့ဌာနရဲ့အရက်သားဝန်ထမ်း၈သိန်းထဲကအတော်များများကို၁၇ရက်စာလစာမဲ့ခွင့်ရပေးဖို့စီစဉ်နေပါတယ်။အင်္ဂါနေ့ကပင်တဂွန်ဝန်ထမ်းတွေနဲ့အစည်းအဝေးတစ်ခုအတွင်းကာကွယ်ရေးဝန်ကြီးချက်ဟေဂယ်ကဒီစီစဉ်ကိုထုတ်ဖော်ကြေညာခဲ့တာဖြစ်ပါတယ်။အရင်ကရက်ပိုင်း၂၂ရက်အထိလစာမဲ့ခွင့်ယူရလိမ့်မယ်လို့ခန့်မှန်းထားတာတဲ့အခုရက်လျော့သွားတာကတော်သေးတယ်လို့ဆိုရမှာဖြစ်ပေမဲ့ဒီလစာမဲ့အစီအစဉ်ကြောင့်အရက်သားဝန်ထမ်းတွေကာကွယ်ရေးဌာနမှာအလုပ်လာမလုပ်ကြတော့ဘဲပုဂ္ဂလိကဌာနတွေမှာပဲတွားရောက်အလုပ်လုပ်တာမျိုးဖြစ်သွားအောင်လုပ်ရချလိမ့်မယ်လို့ကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကသတိပေးပြောဆိုနေကြပါတယ်ရှင်။